ီတစ်ပတ်တော့ nutrient pollution လို့ခေါ်တဲ့ဩဇာတက်ညဉ့်ညမ်းမှုအကြောင်းကိုပြောပြပေးမှာပါ။ Yeast ဩဇာတွေဖြစ်တဲ့ nitrogen နဲ့ phosphorus ဓာတ်ငွေလေးရုထဲမှာဖြစ်စေ၊ရေရုထဲမှာဖြစ်စေရှိတန်တာတဲ့တိတ်ပြီးညားနေတာကိုဩဇာတက်ညဉ့်ညမ်းမှုလို့ခေါ်ပါတယ်။ဒီညဉ့်ညမ်းမှုဟာသဘာဝဝန်းကျင်ပြဿနာတွေထဲမှာစိန်ခေါက်မှုအများဆုံးပြဿနာတစ်ခုလို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
။ Nutrient pollution ဆိုတာကအာဟာရဓာတ်ဒါမှမဟုတ်လို့ရှိရင်ဩဇာတက်ညဉ့်ညမ်းမှုသူတို့ကတော့အာဟာရတို့ဩဇာတတို့ဆိုတာဒီရေထဲမှာရှိတယ်မှာလေသို့တော်လေများများရှိလာတဲ့ခါမှာညဉ့်ညမ်းမှုတစ်ခုဖြစ်လာပါတယ်ဒီပြဿနာဟာတဘာဝပြဝင်ခြင်းနဲ့ပတ်သက်တဲ့ပြဿနာလေးမှာဆိုလို့ရှိရင်တော်ဝဲခြေပြန်အကုန်ကြများပြီးတော့စိန်ခေါက်မှုအများဆုံးဖြစ်တဲ့ပြဿနာဖြစ်နေပါတယ်ဒီဓာတ်နှစ်ခုဟာဥပမာဆိုရင်ရေအောက်မှာရှိတဲ့ GH စနစ်မှာဆိုရင်သူကတဘာဝအတိုင်းအစိပ်ပိုင်းတစ်ခုပါနေပါတယ်ဒီ nitrogen နဲ့ခါဆိုလို့ရှင်လေကျမတို့ရှူရတဲ့ဒီထဲမှာအများကြီးရှိပါတယ်ဒီ nitrogen နဲ့ phosphorus ဓာတ်တွေအားရေထဲမှာဆိုရင်ရေညှိလေးတွေရေထဲမှာရှိတဲ့အပင်လေးတွေကြီးထွားမှုကိုသူကအထောက်ကူပြုနေပါတယ်ဒါလေးတွေကိုမှီပြီးတော့ငားတွေကနေလို့ရတယ်အစာလည်းစားလို့ရတယ်ဒါပေမဲ့တေးတဲ့ဇီဝရုပ်ရှိတဲ့အကောင်လေးတွေလည်းရေထဲမှာနေလို့ရပါတယ်ဒါပေမဲ့အဲ့ဒီဓာတ်တွေတဘာပုံရှင်တွေကိုအများကြီးဝင်လာတဲ့ခါမှာအထူးသဖြင့်ဒီလူတွေရဲ့လှုပ်ဆောင်မှုကြောင့်ပေါ့နော်ရေတွေတွေဝင်လာတဲ့အခါမှာညံ့မှုဖြစ်သွားတယ်အမြင့်ကြီးဖြစ်သွားပါတယ်များသွားလို့ပေါ့နော်သူတို့ကမြစ်ချောင်းတွေအင်းအိုင်တွေကန်တွေပင်လယ်ခွေ့တွေပင်လယ်အော်တွေနောက်ကမ်းရိုးတန်းတွေဩဇာတက်ရောက်မှုရှိတယ်ဒီလူတွေရဲ့ကျန်းမာရေးနဲ့ပတ်သက်တာလည်းထိခိုက်တယ်တဘာဝပတ်ဝန်းကျင်လည်းထိခိုက်တယ်နောက်တိုင်းပြည်ရဲ့ပေါ့နော်စီးပွားရေးအခြေအနေလည်းထိခိုက်ပါတယ်အမေရိကန်မှာလည်းဖြစ်နေပါတယ်ဒီမှာပြည်မှာလည်းဒီလိုအလားတူပြဿနာရှိနေပါတယ်
ဩဇာတက်ညဉ့်ညမ်းမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဗမာနိုင်ငံမှာဘယ်နေရာတွေမှာအဓိကတွေ့နေရပါလဲ
အခုတွေ့နေတာတော့ရေဒုမှာလည်းတွေ့နေရပါတယ်လေဒုထဲမှာလည်းရှိတယ်ဒါပေမဲ့တိတ်တော့မတိတာသေးဘူးပေါ့နော်ဒါပေမဲ့လေတွေကလည်းရေထဲရောက်နေတာပေါ့အခုတစ်ဖြစ်အင်းလေးလိုနေရာလိုမှာပေါ့နော် nitrogen ဓာတ်တွေ phosphorus ဓာတ်တွေများတဲ့ကြောင့်မို့ရေညှိရေမော်တွေကအရန်နေများနေတယ် GH စနစ်ကလက်ခံနိုင်လောက်ထပ်ပိုများနေတယ်ရေရဲ့အရေးအသေးကိုလည်းကျနေတယ်နောက်ပြီးတော့အစာအစာအရင်းမြစ်တွေအကုန်လုံးကိုထိခိုက်တယ်သူတို့နဲ့ရေထဲမှာရှိငါးတွေအောက်ဆီဂျင်ဆက်နည်းသွားတယ်ရေအောက်မှာရှိအသက်ရှင်နေနေတဲ့ဟိုအပင်ရောတော်တော်လေးတွေပေါ့နော်သူတို့မှလည်းရှင်ဘူကခက်ခဲတယ်အဲ့ဒီဖြစ်စဉ်ကို eutrophication လို့ခေါ်ပါတယ်အဲ့ eutrophication ဆိုတာ eutrophic ဆိုတဲ့အာဟာရအလွန်ပြည့်ဝနေလို့ပြောပါတယ်သို့တော်လည်းပြည့်ဝတာတွေကလွန်ကဲသွားတဲ့ခါကျတော့ညဉ့်ညမ်းမှုဖြစ်ပါတယ
်ဒီလိုဩဇာတက်ညဉ့်ညမ်းမှုဖြစ်နေပြီဆိုတာကိုသိနိုင်တဲ့အချက်တစ်ခုကရေပြင်းမှာရေညှိရေမော်တွေတိတ်ညာပြီးစိတ်နေတာမျိုးပါဒါဟာအန္တရာယ်ဘယ်လောက်ကြီးပါသလဲ
တကယ်လို့များရေကိုကြီးလိုက်လို့ရှိရင်ရေညှိကစိတ်ပြီးတော့ရေမော်တွေကအရန်ကိုများနေလို့ရှိရင်ဒီထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်ကိုနည်းစေတယ်အဲ့ခါကြလို့ရှိရင်ငါးတွေကိုမကျန်းမှဖြစ်စေရသို့တေးထောက်တေးသွားတယ်ဘာဖြစ်လို့လဲဆိုတော့ဒီရေညှိတွေကသူတို့ကတစ်ချိန်ကျတေးသွားတယ်သူတို့တေးပြီးတော့ပုတ်တိုးဆွေးနေလို့ရှိရင်သူတို့ကရေထဲမှာရှိတဲ့အောက်ဆီဂျင်ကိုအရန်တုံးတယ်တုံးတဲ့အခါမှာငါးရည်နဲ့တခြားတပင်းလေးတခြားဟိုတတဝါးလေးတင်းနေတာတုံးလို့မရတော့မရတဲ့အခါမှာရေထဲမှာအဲ့ပြဿနာဖြစ်လာပါတယ်ဒီလိုရေမော်လေးများများနဲ့လူတွေကိုဒုက္ခဖြစ်တယ်ဘာလို့လဲဆိုတော့သူတို့ကအဆိပ်အတောက်တွေထွက်တယ်နောက်ဘက်တီးရီးယားတွေတိုးပွားလာတယ်ဒါပေမဲ့လူတွေကအဲ့ရေတွေနဲ့သွားပြီးတော့ထိတွေ့မှုရှိတဲ့အခါမှာဆိုလို့ရှိရင်ချမ်းသာတယ်ဖြစ်နိုင်တယ်နောက်ပြီးတော့အဲ့လိုဖြစ်ထားတဲ့ငါးရည်နဲ့ပစုံရည်နဲ့ဟိုတော့ပြီးတော့လဲစားမိတယ်ဖြစ်စီတောက်မိပြီဖြစ်လို့ရှိရင်လူတွေမှာကျန်းမာရေးအရင်ထိခိုက်တယ်ဒီ nutrient တွေများလုံးအားကြီးတဲ့ရေအောက်ရေဆိုလို့ရှိရင်လည်းပမာဏနည်းနည်းလေးပဲပါတယ်ထိခိုက်ပါတယ်အထူးသဖြင့်ကလေးတွေကပိုပြီးတော့ထိခိုက်ဖို့လွယ်တယ်သူတို့ကဒီ nitrogen များများပါတဲ့ compound ပေါ့ nitrate ဆိုတာဟာတောက်တဲ့ရေထဲမှာပါလို့ရှိရင်ကလေးတွေကအများကြီးပဲဒုက္ခရောက်တယ်ခုသူတို့ပြောကြတဲ့ကလေးတွေမှာ blue baby ဆိုတာဖြစ်တယ်ဆိုတာအသားတွေလည်းပြာသွားတယ်ပါညာဆိုတော့ခန္ဓာကိုယ်ထဲမှာရှိတဲ့ cell တွေက nitrogen တွေများပြီးတော့ oxygen တွေကိုမသိမ်းနိုင်လို့ဖြစ်ပါတယ်
။အင်းလေးဒေတာမှာဩဇာတက်ညဉ့်ညမ်းမှုကိုဘယ်ကနေရနေလဲဆိုတာကိုကြည့်ရအောင်ပါ
။အင်းလေးမှာဆိုရင်ဒီ nitrogen နဲ့ phosphorus တွေကဘယ်ကလာရလဲဆိုလို့ရှိရင်အထူးသဖြင့်တော့ cyanide လာပါတယ်။အဓိကကတော့ခင်းရင်းတွေကို cyanide ကြတယ်။နောက်သူတို့မှာခင်းရင်းတွေပဲ cyanide တယ်။နောက်စံနေပါလေနည်းနည်းပါးပါးဆက်ပြောတယ်ဆက်ပြောတဲ့အခါမှာသူတို့ကမြေဩဇာတွေတုံးတယ် မျိုးစားဆိုတာ nitrogen နဲ့ပါတယ် phosphorus နဲ့ပါတယ် nitrogen ကမျိုးစားမှာတော့လိုပါတယ်ဘာလို့ဆိုရင်အပင်တွေကိုပန်အောင်လို့ phosphorus ကလည်းလိုတယ်ဒါမှဒီ phosphorus ဓာတ်မှာရှိတဲ့ ATP ဆိုတဲ့ဓာတ်ကနေပြီးတော့ရေကြီးထဲမှာရှိတဲ့ဩဇာဓာတ်တွေဆုပ်ခိုင်းအောင်သူကအပင်ကိုလှုပ်ပြီးတယ်ဒါအရေးကြီးတယ်ဒါပေမဲ့အဲ့ဒါများသွားတဲ့အခါမှာရေထဲရောက်သွားတယ်အခုပိုဆိုးတာကအင်းလေးမှာသူကကျွန်းမျောတွေပေါ်မှာစိုက်တော့တခါလေးကိုရေထဲဝင်သွားသလိုဖြစ်တယ်ရင်းလို့ကျနာရရလေအဲ့ရရေတောင့်နေကြတယ်အဲ့ nitrogen phosphorus နဲ့နောက်တစ်ခုကပါလဲဆိုလို့ရှိရင်လူတွေရဲ့မိန်းနာအညစ်အကြေးတွေပါအဲ့ကျွန်းပပလည်းမှာရှိလူတွေရလေအိန်းနာအညစ်အကြေးမိန်းနာသိန်းစီးရဲ့စနစ်ကိုမြန်မာပြည်မှာမရှိသေးဘူးစစနစ်စတဲ့လည်းမရှိတော့အားလုံးပဲအဲ့ထင်မှာရောက်တဲ့အခါကျမှအဲ့ထင်ကလည်း phosphorus nitrogen လာပါတယ်နောက်တစ်ခုကပါလာတယ်လဲဆိုရင်ဒီဆက်ပြာပေါ့နော်ဆက်ပြာဟာအများသောအားဖြင့်ဟုတ်တချို့ဆက်ပြားတွေကဒီ phosphate ပါပါတယ် phosphate ပါတဲ့ခံကြလို့ရှိရင်အဲ့ဒါတွေကလည်းဒီကန်ထဲကိုရောက်ပါတယ်အထူးသဖြင့်အခုချိန်မှာဆိုရင်ဟိုတယ်လည်းများလာပြီလူတွေလည်းပုံများလာတယ်ဧည့်သည်တွေအတုံးတွေလည်းများလာမယ်နောက်ဗမာပြည်မှာဒေဆက်ပြားဟာ phosphate ပါတဲ့ဆက်ပြားလားမပါတဲ့ဆက်ပြားလားဆိုတာကိုကန့်သတ်ထားတာမရှိပါဘူးအခုအနောက်နိုင်ငံတွေမှာတော့ phosphate ပါတဲ့ဆက်ပြားတွေကိုမတုံးတာများပါပြီNow nitrogen and phosphorus နိုင်တဲ့နေရာတစ်ခုကတော့တိရစ္ဆာန်တွေရဲ့အညစ်အကြေးဖြစ်ပါတယ်။နွားချီတွေပါတော့အဲ့ဒါတွေကလည်းလာနိုင်တယ်။အဓိကကတော့အညစ်အကြေးပေါ့နော်။အညစ်အကြေးကလည်းတစ်ခါရေးတဲ့ရောက်အဲ့လိုမျိုးလာတာပေါ့နော်။နောက်ပြီးတော့မိုးရေရတဲ့ဆင်မိုးရေရပြီးမြေပေါ်မှာကျသွားမယ်။အဲ့မြေပေါ်ကတဆင်တယ်။နောက်ဆိုရေအတုတွေရောက်နိုင်တယ်။အဲ့တော့ဒီအင်းလေးပတ်ဝန်းကျင်မှာလည်းအင်းလေးမှာစိုက်တာနဲ့မကားလေပတ်ဝန်းကျင်မှာစိုက်တာတွေကလည်းဩဇာတက်ရောက်မှုရှိပါတယ်။ဒီလိုအကြောင်းနေကြောင်းအင်းလေးရဆိုလို့ရှိရင်ခုချိန်မှာအတော်ပဲဒီအကြီးသူရအတော်တော်ဖြစ်ပေါ့အမတန်ကိုစိုးဝါနေရလူကြီးကရေဦးတောင်းတောင်းလို့မရတော့ပါဘူးတတိထားပြီးတော့အမြန်ကိုကျန်လေပြုတ်ပြရမယ်အချိန်ရောက်နေပါပြီ
သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရှင်းလင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး